တိုင်းတိုင်းကော်လီမြို့နယ်အနောက်ဖက်ချမ်းကကျေးရွာတချို့မှာစစ်ကောင်စီကကျန်းလေရင်တွေနဲ့လာရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဦးထက်မင်းနဲ့တိုက်ဆုံပြီးတော့၈ဦးဒဏ်ရာရခဲ့တယ်လို့ကော်လင်ပြန်ကြားရေးတာဝန်ခံကပြောပါတယ်တိုက်ပွဲမရှိဘဲနဲ့ကောလင်းတပ်ပိုက်အခုလိုလိကြောင်းကနေတက်ခိုင်နေတာလို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မခင်ပြည်တွေကဆက်ပြီးပြောပြထားပါတယ်
။စကိုင်းတိုင်းကောလင်းမြို့နယ်နောက်ချမ်းဥက္ကန်ကြီးရွာကိုအောက်တိုဘာလ22ရက်မနက်10:00ခွဲဝန်းကျင်လောက်မှာစစ်ကောင်စီကတိုက်ခိုက်ရေးချဲလျင်30နဲ့လာရောက်တိုက်ခိုက်တာဖြစ်တယ်လို့ဒေသခံတူကပြောပါတယ်။ဥက္ကန်ကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကတိုက်ခိုက်ရေးချဲ့လျင်30နဲ့ပေါင်500ဘုံတွေဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာ3ချိန်ကြီးလုပ်ခဲ့တာကြောင့်ဒေသခံအမျိုးသမီး2ဦးသေဆုံးပြီး10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်
။ကောလင်းနယ်နောက်ချမ်းဥက္ကန်ကြီးရွာကို22အောက်တိုဘာ22ရက်နေ့မနက်10:10မိနစ်မှတစ်ချိန်10:20မှတစ်ချိန်10:17မှတစ်ချိန်ကြောက်တက်ကြပါတာ3စင်းနဲ့လေချောင်းတိုက်ခိုက်ခဲ့ပါတယ်။ပေါင်900ဒီ5လုံးချက်ချပြီးနှလုံးကမကွဲဘူးနော်။ရွာလည်းကောင်းရွှေဆိုင်မျိုးခြာသွားတာပေါ့နော်။ရွှေဆိုင်မျိုးခြာသွားတယ်။အရက်သားပြည်သူ2ဦးတည်ဆုံးပြီးတော့မှ10ဦးကျော်တာရရှိပါတယ်။အစ်မရက်သားပြည်သူကိုရေရွှေရှိရှိတိုက်ခိုက်တယ်လို့ပဲဟိုဝေဖန်ခြင်းနဲ့ပေါ့နော်။ဒါဝေဖန်အမယ်နေထားပါ။ဘာလို့လဲဆိုတော့တိုက်ပွဲဖြစ်ပေါ်တာလည်းမရှိသလိုအဲ့နေရာဟာ PDF တွေလည်းဘယ်လိုပြောမလဲတော်လိုင်းရာစုတွေလည်းရှိနေတဲ့နေရာမျိုးမဟုတ်ဘူးပေါ့နော်
။ဥက္ကန်ကြီးရွာမှာအခုတစ်ချိန်တည်းပါဆိုရင်တနအတွင်းဒုတိယအချိန်မျိုးလေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးစက်တင်ဘာလ30ရက်နေ့တုန်းကလည်းလေကြောင်းကနေတိုက်ခတ်တိုက်ခိုက်တာခံရလို့ဥက္ကန်ကြီးရွာကဒေသခံ9ဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့နယ်အတွင်းမှာစက်တင်ဘာလောက်ကုန်ပိုင်းကနေအခုအချိန်ထိ၅ချိန်ထက်မနည်းလေကြောင်းတိုက်ခိုက်ခံရတာကြောင့်ဒေသခံအများပြားထိခိုက်သေဆုံးခဲ့တယ်လို့ကောလင်းဒေသခံတူကပြောပါတယ်
။ကိုလာပိုင်း30မှာအဲတုန်းကလေကြောင်းတိုက်ခိုက်တာအတွက်ပြည်သူတွေကအခုမှပြန်ပြီးတော့ဟိုဝင်လာပြီးတော့အနေသားချမဲ့အနေသားပေါ့နော်အဲ့လိုနေသားရှိနေတဲ့ချိန်မှာလေကြောင်းတိုက်ခိုက်သွားတာပါနောက်တစ်ချိန်တိုက်ခိုက်ခံရပါဘောနော်လက်ရှိဒေသခံတွေကတော့ဆစ်ဆောင်နေကြပါဘောနော်တကယ်လည်းတွေ့ပြစရာအနေသားမျိုးဖြစ်သွားပြီပေါ့ကုလပိုင်း28 29တုန်းကကုလပိုင်း30ရက်နေ့ကတိုက်ခိုက်တဲ့ဖြစ်ချက်မှာဆိုရင်ရဲသားပြည်သူတွေအများပြားတည်ကြည်ပြီးတော့မှဒဏ်ရာလည်းအများပြားရှိခဲ့တယ်ပေါ့နော်အဲ့ဖြစ်ချက်နဲ့ဆိုတရားဥက္ကံမှာဒုတိယအကြိမ်ဒါတိုက်ခိုက်ခံရတဲ့ဟိုအနေထားပေါ့နော်အခုတစ်ချိန်ကောဆိုရင်ကောလင်းမြို့နယ်တမြို့နယ်တွေမှာလည်းလေကြောင်းတိုက်ခိုက်တာက5ချိန်ရှိသွားပြီပေါ့
ကောလင်းမြို့ဥက္ကံကြီးရွာဟာတော်လိုင်းတက်ဖွဲ့တွေရဲ့လက်နက်ထုတ်လုပ်တဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီကဖော်ပြပေမဲ့တိုက်ခတ်ခံရတဲ့နေရာတွေဟာကားဝက်လျှော့၊ကုန်းစုံဆိုင်နဲ့အရက်သားနေအိမ်တွေသာဖြစ်တယ်လို့ကောလင်းခရိုင်တပ်ရင်းနှစ်ကလည်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ29ရက်နေ့ကရွာတိကြီးရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေညဘက်အချိန်ပေါင်900ဘုံနှလုံးကျဲချခဲ့တဲ့အတွက်ဒေသခံတဦးသေဆုံးပြီး15ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ရက်နေ့တုန်းကလည်းတကောင်းအိုင်ကြီးရွာကိုလေကြောင်းကနေ14ချိန်ပြစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ကောလင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကကောလင်းကပ်ဘလူးရေဦးခင်ဦးတပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိရဲလေကြောင်းကနေဘုံချဲတိုက်ခိုက်တာတွေကိုစက်တိုက်လှုပ်ဆောင်နေတာပါ။စစ်ကောင်စီနဲ့ပူစောတိတပ်တွေကကြီးရွာတွေအတွင်းကိုဒရုန်းနဲ့ဘုံချဲတာဟောင်းစာလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာတွေရှိနေပြီးထိခိုက်သူတွေကိုကုသပေးနိုင်ဖို့စေဝါတွေကလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။စစ်ကောင်စီကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရေးအတွက်ကတော့နေစင်နေအမြတိုးလာနေပါတယ်ရှင်။